ဟုတ်ကဲ့ပါထိုင်းမြန်မာနေဆက်ကူထွက်ပြေးရောက်ရှိလာခဲ့တာနဲ့ပတ်သက်လို့လူငယ်ရှင်းညီဦးစောကျတော်မင်းကအခုလိုစတင်ပြောပြပါတယ်
အဓိကအကြောင်းရင်းကတော့ကျွန်တော်တို့ပုံမှန်128နဲ့တရားစွဲဆိုလိုက်တဲ့အချိန်မှာကျွန်တော်အနေနဲ့သွားပြီးရင်ဆိုင်ဖို့အစဉ်သင့်ရှိပါတယ်28ရက်နေ့မှာကျွန်တော်သွားလေရင်ဆိုင်ခဲ့တယ်ဒါပေမဲ့လို့30ရက်နေ့ကိုပြန်ပြီးချိန်ဆိုတဲ့အခါမှာ29ရက်နေ့မှာကျွန်တော်တို့ဖမ်းဆီးချုံနောက်မှုလုပ်တယ်အဲ့လိုလုပ်တဲ့အတွက်ဒီတရားစီရင်ရေးစနစ်ကလုံးဝတရားမျှတမှုမရှိဘူးဆိုပြီးတော့ကျွန်တော်အနေနဲ့လုံးဝအယုံကြည်မရှိတော့ဘဲနဲ့ထွက်ပြေးတင်းချောင်ခဲ့ခြင်းဖြစ်ပါတယ
်ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကလိုင်သာမြို့နယ်တရားရုံးမှာဖွဲ့ချုပ်လူငယ်ကောင်းဆောင်ကိုတက်စင်မျိုးပါ12ဦးအဖွဲ့ရဲ့အမှုကိုရှင့်နေဖြစ်လိုက်ပါဆောင်ရွက်ရင်းကိုညီညီထွေးနဲ့ကိုစောကျတော်မင်းတို့ရဲ့အမှုတွေကတရားမျှတမှုမရှိတဲ့တရားစီရင်ရေးစနစ်ကိုအယုံကြည်မရှိလို့တရားရုံးကိုကြောပေးထိုင်ခဲ့ရတာကိုညီညီထွေးနဲ့ကိုစောကျတော်မင်းတို့ကိုလှိုင်းတရားမျိုးနဲ့တရားသူကြီးဥပအောင်သန်းမြင့်ကတရားလူလုပ်ပြီးပြစ်မှုဆိုင်ရာပုံမှ228တရားစစ်ဆေးစီရင်မှုနှောင့်နှေးကြကြအောင်လုပ်ဆောင်မှုနဲ့မြောက်ပိုင်းခရိုင်တရားရုံးမှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။ကိုစောကျတော်မင်းနဲ့ကိုညီညီထွေးတို့လူအုပ်ကိုအမှုရင်ဆိုင်ဖို့တရားရုံးကတရားဝင်အတိပေးချင်းစုခဲ့တဲ့အောက်တိုဘာလ30ရက်နေ့မဟုတ်ဘဲအောက်တိုဘာလ29ရက်နေ့မှာမြောက်ပိုင်းခရိုင်ဒုတိယတရားသူကြီးဒေါ်လာတောင်းရီကကိုစောကျတော်မင်းကိုခေါ်ဆောင်ကအထက်ကနေဖမ်းဆီးအမိန့်ချထားကြောင်းပြောဆိုပြီးဖမ်းဆီးဖို့လုဆောင်ခဲ့ရာကကိုစောကျတော်မင်းစတင်တင်းရှောင်လာခဲ့တာဖြစ်ပါတယ်အော်တိုဘာလ30ရက်နေ့မှာတော့မြောက်ပိုင်းခရိုင်တရားရုံးမှာတရားသူကြီးဦးတောင်ညွန့်ကကိုစောကျတော်မင်းနဲ့အမှုတွေကိုညီညီထွေးကိုထောင်ဒဏ်6လပြည့်တန်စီရင်ခဲ့ပါတယ်ကိုစောကျတော်မင်းကိုမျက်ကွယ်မှာတရားစီရင်ပြီးဖမ်းဝရမ်းလည်းထုတ်ခဲ့ပါတယ်ကိုစောကျတော်မင်းရှင့်နေအဖြစ်လိုက်ပါဆောင်ခဲ့တဲ့အမှုတွေပေါင်း73ခုရှိပြီးအားလုံးဟာလူခွင်းနဲ့နိုင်ငံရေးလှုပ်ရှားမှုကြောင့်အာဏာပိုင်တွေဘက်ကတည်လူပြုပြီးပုံမှန်အမျိုးမျိုးတက်တရားစွဲခံခဲ့ရသူတွေဖြစ်တယ်လို့ကိုစောကျတော်မင်းကပြောပါတယ်အဲ့ဒီတဲကသူရှင့်နေဖြစ်လိုက်ပါဆောင်ခဲ့ရတဲ့ရွှေပြည်သားမျိုးနဲ့ကြက်ခိုင်ဖွံ့ဖြိုးရေးယုံဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဖန်စီတရားစွဲဆိုကထောင်ဒဏ်တသက်တကျွန်းနဲ့73နှစ်တသက်တကျွန်းနဲ့ရှင့်နေကြက်ခံခဲ့ရတဲ့ကိုရန်ရွှေနဲ့ဦးမြင့်အေးတို့ရဲ့အမှုနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကစစ်ဆွဲချက်နဲ့ဖန်စီကရုပ်ပိုင်းစိတ်ပိုင်းနှိမ့်ဆက်ပြီးရတဲ့ရဲဖြတ်စုချက်တွေကိုတရားရုံးမှာတင်ပြီးမတရားအမှုစဉ်ဖန်စီထောင်ချခဲ့တာဖြစ်တယ်လို့ကိုစောကျတော်မင်းကအခုလိုပြောပါတယ်
ကိုရရွှေရဲ့ကိုစောစောအောင်ရဲ့ကိုမြင့်ရဲ့တို့ဖန်စီချုံနောင်ပြီးတော့မတရားစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိမ့်ဆက်မှုရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိမ့်ဆက်မှုတွေလုပ်ပြီးတော့မှသူတို့ရဲ့ရဲရှိအစ်စ်ခံချက်တွေကိုယုံမှအမှုတင်တယ်ပေါ့ကျွန်တော်အဲ့ဒီအမှုမှာဘူးနောက်ဆုံးထွက်မပြေးခင်အချိန်ထိတပ်တွေ9ယောက်ကိုစစ်ဆေးခဲ့ရတယ်အဲ့ဒီကတပ်တွေ3ယောက်ကဆိုလို့ရှိရင်ကြံ့ခိုင်ဖွံ့ဖြိုးရေးရဲ့စီယုံရင်မှု3ယောက်ပေါ့အဲ့ဒီစီယုံရင်မှု3ယောက်က6နိုင်ခွဲလောက်ဘုံမပေါက်ခင်မှာအဲ့ဒီယုံရောက်သွားတယ်အဲ့ဒီဘုံရှိနေတယ်ဆိုတော့မြင်တယ်မြင်ချင်းပဲထွက်ပြေးတယ်ထွက်ပြေးပြီးတော့သူတို့အပေါက်ကနောက်ရောက်တဲ့အချိန်မှာဘုံထပေါက်တယ်တိတ်မကြခင်အချိန်လေးမှာပဲကြံ့ခိုင်ဖွံ့ဖြိုးရေးအတွင်းရေးမှုရောက်လာတယ်ဘုံမပေါက်ခင်မှာမြင်တယ်ဆိုလို့ရှိရင်ရဲဟုတ်ပထမဆုံးစပြီးတော့တရင်မလေးတိုက်တန်းထားခြင်းလည်းမရှိဘူးအဲ့ဒီခြေရက်တွေကိုကြီးကြီးအားဖြင့်မဟုတ်မမှန်လှုပ်ကြံထားတဲ့ဘုံပေါက်ကွဲမှုတစ်ခုဖြစ်တယ်ဆိုတာတရားရုံးမှာပေါ်လွင်ပါတယ်ဒီကိစ္စမှာတော့ဖြစ်ရင်ကိုရန်ရွှေတို့ကိုစောစောအောင်တို့နောက်ပြီးတော့ကိုမြင့်ရေးတို့ဘုံပေါက်ကွဲဖို့လုပ်တဲ့ဘုံပေါက်ကွဲတယ်ဆိုတာလုံးဝမပေါ်လွင်ဘူးလို့အမှုတွေမှာပေါ်ပေါက်နေပါတယ်
နိုင်ငံရေးလူအခွင့်အရေးအမှုတွေနဲ့စစ်စွဲဖမ်းဆီးကရဲရှိထွက်ဆိုချက်တွေတုံးပြီးတရားရုံးကတရားစီရင်တာတွေဟာပြစ်မှုဆိုင်ရာကျင့်ထုံးဥပဒေနဲ့ညီညွတ်မှုမရှိလို့တရားမျှတမှုလည်းမရှိဘူးလို့ကိုစောကျော်မင်းကမြန်မာနိုင်ငံတွင်တရားစီရင်ရေးအပိုင်းကိုအခုလိုထောက်ပြပြောဆိုပါတယ်
ပြမှုဆိုင်ရာကျင့်သုံးဥပဒေ196မှာလည်းရဲအစစ်ကံရကတရားမဝင်ပါဘူးနောက်တစ်ခုကတတိကံဥပဒေပုံမှန်24 25 26မှာလည်းရဲရှိအစစ်ကံရတဲ့ဟာရုံးတော်အားနေပြီးတော့တတိကံအဖြစ်အသုံးမပြုပါဘူးလို့ပြဋ္ဌာန်းထားပါတယ်အဲ့လိုပြဋ္ဌာန်းထားလျက်သားနဲ့ပဲတရားရုံးနေရာနေပြီးတော့ရဲရှိအစစ်ကံချက်တွေကိုအသုံးပြုပြီးတော့ဒီပြစ်ဒဏ်တွေချမှတ်လိုက်တာတော့ဖြင့်လုံးဝတရားမျှတမှုမရှိဘူးလို့ပဲအဲ့လိုပဲပြောချင်ပါတယ်
စီစူရက2009ခုနှစ်အတွင်းသူတို့ဖမ်းဆီးထားတဲ့နိုင်ငံရေးနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေအမျိုးမျိုးတက်တရားစွဲဆိုကပြီးခဲ့တဲ့အော်တိုဘာလနဲ့နိုဝင်ဘာလအတွင်းမှာနှိရှိထောင်ဒဏ်တွေစီရင်ချက်ချမှတ်ခဲ့တာနဲ့ပတ်သက်လို့လည်းသူ့အမြင်ကိုခုလိုပြောပါတယ
်စီသူမောင်တို့လိုရဲမြဲဟင်းတို့လိုကျောင်းသားအငယ်လေးတွေကိုနှိရှိထောင်ဒဏ်တွေချမှတ်လိုက်တာဆိုလို့ရှိရင်တော့နိုင်ငံရေးမျိုးဆက်ဖြတ်တဲ့အနေနဲ့ဖြတ်တဲ့ချမှတ်လိုက်တယ်ဒီ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုနှိရှိထောင်ဒဏ်တွေချမှတ်လိုက်ခြင်းဟာဆိုလို့ရှိရင်2010ခုနှစ်ပေါ့အစိုးရရဲ့ရွေးကောက်ပွဲမတိုင်ခင်မှာနိုင်ငံရေးလှုပ်ရှားမှုတွေကိုရပ်တန့်သွားအောင်လို့လှုပ်ဆောင်နေလို့မြင်ပါတယ်ခင်ဗျာ
Sheni, Busojo, Mene, Goni, Kiru, Nuluwe, Arawai, Beka, Telu, Bubi, Tia, Suesu, Kayane, Nangayene, Luku, Muru, Lightpa, somewhere bigger there, Sheni, Uong, Dene, Ukoma, Shinu, Nuru, Tiao, Matin, Memi, Yumu, Boma, Done, Nomara, Konenima, Tia, Yujogani, Tonga, Lila, Nepwe, Sinjet, Tamaki, Jama, Kana.